အနာယအန်အဒီပါတီရဲ့အချိန်မတိုင်ခင်ရွေးကောက်ပွဲမဲဆွယ်ရဲ့ပုံစံလေးပေါ်ပါတီတချို့ကဝေဖန်လိုက်ပြီးရွေးကောက်ပွဲနိုဝင်ဘာလတဲ့အစောတလင်မလုပ်ဘဲတိုင်းရင်းသားပါတီတချို့ကပြောလိုက်တဲ့သတင်းကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါ2020ရွေးကောက်ပွဲကိုနိုဝင်ဘာလတဲ့ကျင်းပသွားမယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကဒီအပိုင်းသတင်းစာရှင်းလင်းပွဲမှာပြောခဲ့ပြီး COVID-19 ရောဂါဖြစ်ပွားနေတဲ့ကာလရွေးကောက်ပွဲကိုနိုဝင်ဘာလတဲ့အစောတလင်မလုပ်ဖို့နဲ့မဲပေးသူတွေလုံခြုံမှုရှိဖို့လဲချင်းဒီမိုကရေစီဖွဲ့ချုပ် CNLD ဥက္ကဋ္ဌဆလိုင်းငိုင်စာကအကြံပြုပါတယ်COVID-19 ရောဂါထိန်းချုပ်ကန့်သတ်မှုတွေရှိနေလို့မဲဆွဲစည်းရုံးတဲ့ကာလအဆင်မပြေမှာကိုလည်းပါတီလေးတွေကစိုးရိမ်မှုရှိပါတယ်အနာရပါတီရဲ့လက်တလောလူမှုကွန်ရက်အသုံးပြုတာတွေမြို့နယ်ထွေရုပ်တွေရဲ့လှုပ်ဆောင်ချက်တချို့ဟာလဲမဲဆွဲစည်းရုံးရေးသဘောဆန်နေလို့ပါတီငယ်တွေနင်းနာနိုင်ကြောင်းဆလိုင်းငိုင်စာကပြောပါတယ
်။မြင်းခန္ဓာပြီးဖို့စိတ်ကဲထဲမှာလုံလုံချုံချုံခံစားမှုရှိဖို့လိုတယ်လေ။ဒါကြောင့်ကျွန်တော်များတော့ဒီကိုဗစ်ကိုချင်းချုံနိုင်တဲ့အချိန်ကတော့ကိုကောင်းတယ်။ဒါပေမဲ့ဒါအားလုံးကြတယ်လည်းမရဘူး။ဒါကြောင့်ဒီဘာသာကိုပြန်လာကောင်းဆုံးလို့ကျွန်တော်တော့မြင်တယ
်ချင်းဒီမိုကရေစီဖွဲ့ချုပ် CNLD ကချင်းကိုမျိုးနယ်မှာဝင်ပြိုင်မှုရှိပြီးပလဝမျိုးနယ်ကတော့တက်မတော်နယ် AA တိုက်ပွဲကြီးကြောင့်မတိကျဖို့များရဲ့လို့သူကပြောပါတယ်မကွေးတိုင်းပြီးတော့စကိုင်းတိုင်းတမူးနယ်ကလေးမျိုးနယ်တွေမှာ CNLD ကဝင်ပြိုင်မှာပါရခိုင်မှာတော့ချင်းလူမျိုးကြီးများတဲ့အမ်မြေပုံမင်းပြမျိုးနယ်မှာနေမြေအခြေအနေပေါ်မူတည်ပြီးပြိုင်မှုရှိရဲ့လို့သူကပြောပါတယ
်ပါတီတင်းကြီးလည်းသွားလို့မရဆိုတော့အမိကကြမှာကိုယ်စလောင်းတွေတည်းရွေးကောက်ပွဲအတွက်ဒီနလာတွေကနေဆိုတော့ကျွန်တော်တို့တပံရန်ဖြစ်ခိုက်တယ်အခုကတော့ NLD ကတော့ပူအားတာတော့ဒီ Facebook ကနေလည်းဟိုကိုဗစ်ကကြောင်းနဲ့ပတ်သက်လို့ပြောရတာဒီဖြစ်တဲ့ညစီတို့ဖြစ်သွားတယ်မတ်ကီလေးဝန်ကြီးချုပ်တွေကလည်းအတူရစီစဉ်လို့လို့ဘာလို့လို့နဲ့အနေနဲ့များစီးရေးသဘောပါတယ်မတိမတာသူဖြစ်တော်နေအပ်တဲ့အာဏာရပါတီကိုပို့ပြီးတော့အားကောင်းစေချင်လို့ဖြစ်သွားတဲ့အခါကျတော့ကျွန်တော်တို့ဂျန်နစ်ပါတီတွေတော်တော်လေးကိုဖိတ်ခဲရတော့ပူရှိတာပေါ့
မွန်ညညရေးပါတီကလည်းမနေ့ကဇွန်လ9ရက်မှာအစည်းအဝေးလုပ်ခဲ့ပြီးသူတို့ရွေးကောက်ပွဲပြင်ဆင်နေရကိုအသိပေးခဲ့ပါတယ်။မဲဆန္ဒနဲ့အတိအကျမတတ်မှတ်ရသေးပေမဲ့မွန်ကရင်နဲ့တနင်္လာရီတိုင်းမှာဝင်ပြိုင်သွားမယ်လို့ပါတီရဲ့တွဲဖက်တွင်တွင်တွင်ရင်မှုနိုင်လည်ကြီးတမားကပြောပါတယ်။ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အာဏာရပါတီအပေါ်မှာလည်းသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်။
ဒါတော့အဆွေအလုံးငန်းကိုလုပ်နေရင်လည်းရည်ရည်ဒီဖြစ်စီဒီရည်ရည်ဒီဖြစ်စီသူတို့နောက်ထပ်ရေကောက်ပွဲကျအောင်နိုင်အတွက်ကအထောက်အကူပြုရမယ်ဆိုတာဒါကဘယ်လိုလဲနေလို့မရဘူးလေဒါကအရာရပါတီဆိုတာဒီလိုမျိုးကသူကတန်းတာပြီးသားဆိုတော့ဒီပေါ်မှာကျွန်တော်ဟိုဘာမှဒီကောင်ကြားတော့မရှိဘူးလေ
ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကလည်းမြို့နယ်18ခုမှာ965ရာဝန်ပြိုင်သွားမယ်လို့ဒီနေ့ဇွန်လ8ရက်မှာအသိပေးလိုက်ပါတယ်ပါတီဥက္ကဋ္ဌဒေါက်တာဒုကြကတော့အစိုးရကကက်ယောကရှိနေပေမဲ့လည်းရွေးကောက်ပွဲကိုမဖြစ်မနေလုပ်သွားလိမ့်မယ်လို့မြင်ကြောင်းပြောပါတယ
်။လုပ်ဆင်ပြပါတယ်ကျွန်တော်ပါတီစင်ကတော့လုပ်ဖြစ်အောင်လုပ်ပါပါ။ဒီကိုဗစ် -19 ပဲရှိတာပေါ့။ဒါပေမဲ့ဒီဖြစ်နေတဲ့ရေးသားတို့တို့ရှာကြသိတယ်။ဘာကြောင့်လဲဆိုရင်ဒီကိုဗစ် -19 ကြောင့်ရပြားအားလုံးရထိုင်ထားမယ်ဆိုတာမဖြစ်နိုင်ပါဘူး
။ရွေးကောက်ပွဲကျင်းပမယ့်ရက်ကိုဇူလိုင်လတည်းကြေညာဖို့ရှိရလို့ပြောတာလည်းရှိပါတယ်။ရွေးကောက်ပွဲကိုကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းလုပ်ဆောင်မယ်လို့ကော်မရှင်ကဇွန်လ4ရက်မှာပြောခဲ့တာပါ။တည်ဆဲမှတ်ပုံတင်ထားတဲ့ပါတီက68ပါတီရှိပြီးတနိုင်ငံလုံးဝင်ပြိုင်သွားမယ့်ပါတီက89ပါတီရှိပါတယ်။စုစုပေါင်းပါတီ90ကျော်ဝင်ပြိုင်သွားမယ်လို့ခန့်မှန်းထားကြပါတယ်။ကျွန်တော်ဇော်ထက်ပါ။ရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ။